ဒီပွားရလ23ရက်နေ့မနေ့တနားရီကျော်ချိန်နဲ့နှစ်နာရီကျော်ချိန်လောက်မှာပရာကျုတ်ခီရီကန်ပြည်နယ်ရဲ့ကိုအစုလိုက်ပြုံလိုက်ဝင်လာတဲ့မြန်မာနိုင်ငံသား200နီးပါးကိုထိုင်းလူကြိုရေးတပ်ဖွဲ့တွေကကင်းလှည့်ချိန်မှာဖမ်းမိခဲ့ပါတယ်။နှစ်ရက်အတွင်းမှာပဲကချနာပူရီပြည်နယ်နဲ့ပရာကျုတ်ခီရီကန်ပြည်နယ်ထဲမှာဖမ်းမိတဲ့မြန်မာနိုင်ငံသား300ကျော်ရှိတယ်ဆိုပြီးရောင်ကြီးဦးလုံတမားဖွ ောက်လာတဲ့ဒီမြန်မာနိုင်ငံသားတွေပေါ့နော်။ဟောဖန်ဆန်းကြီးတာတွေရှိပါတယ်။အဲဒီဖန်ဆန်းကြီးတွေထဲမှာဆိုရှင်25ရဲ့နေရာဆို196ဦးပေါ့နော်။ Project Key Khan နေပြီးတော့ကြတော့လေကင်းကနေပြီးထိုင်းနိုင်ငံပိုင်းနေရာနေဖန်ဆီးတာကိုဟောလို့သိရပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာလည်းအဲဒီကချနာပူကြီးခိုင်းရဲမှာရော Project Key Khan ခိုင်းရဲမှာရောနှစ်နေရာဖန်ဆန်းကြီးတယ်ပေါ့နော်။ပြောမယ်ဆိုရှင်အဲဒီမှာဥစ္စာကချနာပူကြီးခိုင်းရဲမှာ43ဖန်ဆန်းကြီးတယ်။ပြာချစ်ခီခင်ခင်နေမှာကျတော့တရားဦးပေါ့အဲ့ဒါဆိုတော့143ဖန်ခံကြည့်တယ်။တည့်ရပေါင်းသူ350လောက်ကျတော့ဒါဒီဖန်ခံရတယ်ဆိုလို့ရှိရင်ယာနဲ့ကြည့်ပြီးတော့အရှုလိုက်ပြုံလိုက်ပေါ့နော်။အခုနေ့ရဲ့တွဲမှာဖန်စီခံရတယ်လို့ပြောလို့ရပါတယ်ဗျာ
။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေအလောက်ကန်အခက်အခဲတွေကြောင့်အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရဖို့အတွက်လူမဟုတ်သမားတွေကိုအခကြေးငွေပေးပြီးလာခဲ့ကြတာဖြစ်ပါတယ်။ဖန်ဆီးခံရတဲ့မြန်မာနိုင်ငံသားတွေနဲ့အတူသူတို့ကိုခေါ်လာတဲ့ထိုင်းနဲ့မြန်မာလူမဟုတ်သမားတချို့လည်းဖမ်းမိခဲ့ပါတယ်။အထောက်ထားမဲ့မြန်မာတွေကိုတော့ထိုင်းရနာပိုင်တွေကကိုဗစ်ကပ်ရောဂါပိုးစစ်ဆေးပြီးတဲ့နောက်ထိုင်းဥပဒေအရအရေးယူဆောင်ရွက်တာတွေဆက်လုပ်သွားမှာဖြစ်ပါတယ်
။ဒီခေါ်လာတဲ့လူပွေးသားတွေကယ်ဒီကိုသူတို့ပေးရတာကဘက်ပေါင်း8000ကနေပြီး15000အနည်းဆုံးက18000 15000အထိသူပေးရတယ်။ဖမ်းရတဲ့အဲဒီမနက်ကလာလေထိုင်းကတော့ဒီအာနာပိုင်တွေကနေပြီးတော့ကြာတော့ဖန်ဆီးတဲ့အာနာပိုင်တွေနေပြီးကိုဗစ်ရှိခဲ့ချက်ဒီအရာဆက်စီးပြီးတော့အရေးယူဆောင်ရွက်သွားမယ်လို့ဆက်တွေ့နေနေသိရပါတယ်ကြာဟုတ်ကဲ့
2022ခုနှစ်ဇန်နဝါရီလတလထဲမှာပဲထိုင်းနယ်ခြားကောင်တပ်ကဖမ်းမိတဲ့မြန်မာနိုင်ငံသားအရေးအတွက်က9000ကျော်ပါတယ်အခုဖေဖော်ဝါရီလ25ရက်နေ့အထိတော့နေဆက်အသေးသေးမှာဖမ်းမိတဲ့မြန်မာနိုင်ငံသား3000ကျော်လောက်ရှိပါတယ်ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးမှာတော့ထိုင်းနိုင်ငံအတွင်းဖမ်းမိတဲ့နိုင်ငံခြားသားရွှေပြောင်းအလုပ်သမားအရေးအတွက်6000ကျော်လောက်ရှိမယ်ဆိုပြီးထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်